နိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တဲ့ဆိုပြီး ICJ နိုင်ငံကတရားရုံးမှာတရားစွဲခံထားရတဲ့အမှုအတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒီကနေ့ခြေပါလျှောက်ထားခဲ့ပါတယ်။တရားစွဲခံရတဲ့မြန်မာနိုင်ငံဘက်ကဆက်စွဲခံရတယ်လို့မျိုးလူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုဥပဒေပညာရှင်တွေကအဓိကတုံ့ပြန်ခြေပါလျှောက်ထားခဲ့ကြပါတယ်။ဒီကနေ့လျှောက်ထားတင်ပြချက်တွေကို VOA မြန်မာပိုင်းအက်ဒီတာဦးကျော်စံသာကိုတိုင် ICJ တရားရုံးထဲမှာတင်ယူခဲ့ပါတယ်။အဲ့တော့ဦးကျော်စံသားကိုအခုတိုက်ရိုက်ဆက်သွယ်မေးမြန်းမှာပါ။ဦးကျော်စံသားကြားပါလားရှင်။ line ပေါ်မှာရှိနေပါပြီလား
။ကြားပါရယ်။အဆုမြန်မောင်ကြားပါရယ်
။ဟုတ်ကဲ့ပါရှင်။အဲ့တော့အရင်ဆုံးမေးချင်တာကဒီကနေ့ဒီ ICJ တရားရုံးထဲမှာဦးကျော်စံသားကိုရိုင်းရှိနေတယ်ဆိုတော့ဒီကနေ့တရားရုံးအခင်းကျင်းကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့။တရားရုံးအခင်းကျင်းကတော့ဒီနေ့တရားသူကြီးကမိဆက်ပြီးပြီးရဲ့နောက်မှာတရားရုံးကိုစတင်ပြီးရဲ့နောက်မှာမြန်မာနိုင်ငံအဖွဲ့ခေါင်းဆောင်နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်ကစတင်ဆင်းလင်းခွင့်ရပါတယ်။ကြောင်ဆန်းစီကြီးချင်းနေတာကတော့ဥပဒေကြောင့်တဲ့သမိုင်းရောင်းနဲ့စပြီးတော့အချက်လက်ချင်းရာကိုနည်းနည်းပြောသွားတာဖြစ်ပါတယ်။ကြောင်ဆန်းစုကြီးအဓိကပြောသွားတဲ့အချက်မှာကတော့ဒီမြန်မာနိုင်ငံမှာဒီကနအင်္ဂလိပ်ရှိကြတဲ့ကခိုင်ပြည်ဘက်မှာမွတ်စလင်ဗုဒ္ဓဘာသာပဋိပက္ခဖြစ်ခဲ့ရတဲ့အင်္ဂလိပ်တွေကဂျပန်ကိုခုခံဖို့တဲ့မွတ်စလင်တွေကိုလက်နက်အဲ့မှာရခိုင်ကတပ်တွေကတော့အင်္ဂလိပ်ကိုတော်လှန်ဖို့တဲ့ပူပေါင်းလာတဲ့အဲ့မှာလူရွေးစာပြီးတိကျဖြစ်ရဆိုတော့စပြီးတော့ပြောခဲ့ပါတယ်။နောက်ပိုင်းမှာတော့အဲ့ဒီဘူဒီဥပဒေဟာ Genocide Convention ဟာ Yugoslavia ကိုဆိုဘူးအစ်ချမလူရွေးစာနဲ့ချီမောင်တို့ခံရတဲ့ကိစ္စ Croatia ဆာဗီယာပြတ်နာမှာလည်းလူပေါင်းများများသောမောင်တို့ခံရတဲ့ကိစ္စမှာလည်းပဲ Genocide မမြတ်ခဲ့ဘူးဆိုတာကိုအကူအကညီနဲ့ဆင်းသွားပါတယ်။နောက်ကမြန်မာနိုင်ငံတရားစီရင်ရေးမှာလည်းပဲ2000ဖွဲ့စည်းပုံအရဒါ Military Tribunal စစ်ဘက်ဆိုင်ရာတရားရုံးဆိုတာစီရင်ရတဲ့ကြောင့်စစ်ဘက်ကကြီးမွန်တဲ့အမှုတွေကိုအဲ့ဒီတရားရုံးကစီရင်ရေးကြည့်ရဲဒါကြောင့်အင်းဒီရောမှာလူဆရာကိုစစ်ဘက်ကစစ်ကနေပတ်သက်ပြီးရောအဲ့ဒီစစ်ဘက်ဆိုင်ရာတရားရုံးကသူတို့ကိုကြီးမှုထင်ရှားစီရင်ပြီးထောင်ချရဲဆိုမဲ့လည်းလာပိုင်းအင်းဒီမှာကျန်နေပြီးရောအကျဉ်းသေးပေါ်ပြီးရောစဉ်းလုံးခွင့်ပြုရှုပ်ပြရတဲ့အဲ့တော့မာဂျီကြီးအများအပြားတော့မဒီမနာဖြစ်ခဲ့ကြရတဲ့ဆိုပြီးတော့လည်းတောင်းဆန်းစီကပြောတော့ပါလိမ့်မယ်။နောက်ကိုပြီးဦးကြီးကနောက်ဦးကြီးကတခါကျွန်တော်ပြောရင်တောင်းဆန်းစီကပြောရဲမှာဟိတ်ဤဆိုတာဟာဒီတစ်ဖက်နဲ့တစ်ဖက်အမုန်းစကားပြောတဲ့အချိန်နှစ်ဖက်ရှိနေတဲ့အချိန်မှာတစ်ဖက်ဖက်ကိုအားပေးလို့ပြောရင်လည်းဒီကိစ္စဟာဒါတတိယခါကိုပုံမပြင်းထန်လာခြင်းနဲ့ဆွဲတော့လည်းပြောတော့ပါသေးရပါတယ်မရှိမှမဟုတ
်ဟုတ်ကဲ့ပါရှင်နောက်ဒီတော့ဆန်းစုကြည်ဒီတင်ပြသွားတဲ့အချက်ထဲမှာနောက်စိတ်ဝင်စားကြလို့ထင်တယ်ပေါ့နော်ဒီဘာလဲဆိုတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဒီစစ်တပ်ရဲ့ဆောင်ရွက်ချက်တွေကအင်အားအလွန်အကျွံသုံးခဲ့တာဖြစ်နိုင်တယ်အဲ့တော့ဒီလောက်ရက်ကနိုင်ငံကလူခွင့်ရေးတွေကိုချိုးဖောက်ရရောက်နိုင်တာဆိုတဲ့အချက်ကိုလည်းတော့ဆန်းစုကြည်လက်ခံတဲ့ပုံစံမျိုးပြောသွားပါသေးတယ်အဲ့ဒါကိုလည်းဥကြောဇန္နာဆက်ရှင်းပြပါရှင်ဟုတ်ကဲ့
တော်တော်ကျွန်တော်ပြောတာအချက်အဲ့အချက်ထဲပါပဲခင်ဗျာကနအဲ့ဒီကအလွန်ကြုံသုံးခဲ့တယ်အလွန်ကြုံသုံးခဲ့တယ်မဟုတ်ဘူးလို့ယောဂရေပတ်ရခဲရရှိရဲ့အဲ့ဒီတဲ့ကြောင့်ဒီဟာကိုသူတို့စဉ်ဥပဒေရရဲ့သူတို့စီရင်ရှိရဲ့ဆိုတော့သူတို့အနေနဲ့ကျောင်းဆန်းစီကြီးတို့အနေနဲ့ဒါကိုတိုင်ကျယ်ဖို့အခက်အခဲရှိရဲ့ဆိုတဲ့ဘောပြောပါတယ်ဒါစစ်တပ်ကလည်းအဲ့လိုကြည့်လို့မရရှိရဲ့ဒါမဲ့သူတို့ကအမှတ်ခံတယ်ဒါစစ်ဗီလီယံတွေရတတ်တဲ့ကဒီကိစ္စမှာကြည့်လို့နေရှိရဲ့ဆိုရင်တော့ဒီကပြပြသားသားရပ်ဖက်ပြောင်းနဲ့အေးအေးသွားမျိုးပြောပါရဲ။ဒါမဲ့စစ်ဖက်ရဲ့လုပ်ရကစစ်တရားကြီးရှိနေတဲ့အတွက်သူ့နိုင်ငံသိပ်ပြီးတော့တိုင်ပြန်နိုင်ခြင်းမရှိဘူး။အမှားကမပင်နိုင်ဘူးဆိုတဲ့သဘောမျိုးပြောတာတွေ့ရပါလိမ့်မယ်။သူရဲ့ဥပဒေအရအကျက်တဲမှုပြောထားတဲ့သဘောဖြစ်ပါလိမ့်မယ်။
ဟုတ်ကဲ့ပါရှင်ဒီကနေ့လျှောက်ထားချက်မှာဒေါက်ဆန်းစုကြည်အပြင်ဒီမြန်မာနိုင်ငံဘက်ကနေပြီးတော့ဒီဥပဒေပညာရှင်၃ယောက်ကနေလည်းဥပဒေကြောင်းကနေပြီးတင်ပြလျှောက်ထားချက်တွေပေးကြပါရတယ်ဆိုတော့သူတို့ရဲ့တင်ပြလျှောက်ထားချက်တွေကိုလည်းဆက်ပြီးတော့ရှင်းပြပါရှင်။
ဟုတ်ကဲ့တမောင်းဆုံးတင်ကြတဲ့ပုဂ္ဂိုလ်ကတော့သဘာမအင်မတန်ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်ပမခတ်တူလည်းဖြစ်တဲ့စီနေကြီးတူလည်းဖြစ်တဲ့မစ္စတာဝီလျံဆာရပ်ဖြစ်ပါရဲ့အဲ့ဒီပုဂ္ဂိုလ်ကတော့ဒီကျွမ်းမှုကျွမ်းလွန်တဲ့နေရာမှာ intense correct inclusive ကြက်ပေါ်လေးတရားသိအရေးကြီးတဲ့ဆွဲအကြောင်းကိုပြောပါရဲ့ဒါဒါကျွမ်းမှုရုံမှာလည်းပဲဒီ meditative mind ဆိုတာရှိရဲ့မဒီတိတ်တဲ့ဒီမဒီတိတ်တဲ့သင်္ကူချန်လူကြီးကဒီဇင်းမှုဒီဇမ်းမှုမရဘူးဆိုတဲ့သဘောရှိတယ်။အဲ့ဒီသဘောကိုလည်းပဲသူကြည့်ကြည့်ရတာနိုင်ငံတကာဥပဒေမှာလည်းဒီအခြေခံကလာတာဖြစ်တယ်။ဆိုတော့အခုကိစ္စမှာ intent လုံးဝမတွေ့ရဘူးဆိုတဲ့သဘောကိုဒီအချက်လက်အစည်းအဝေးနဲ့အထောက်အထားနဲ့ပြောပြတာဖြစ်ပါတယ်။နောက်ပြီးတော့ဟိုဘက်ကဆွဲတဲ့လူတွေကလည်းဘယ်အချက်ဟာရှိရင်ဒီ genocide ဥပဒေပုံမှန်ဘယ်လောက်နဲ့ညှိပြီးတော့ဘယ်လိုဖြစ်နေဆိုတာအစည်းအဝေးလည်းမဆွဲနိုင်ဘူးဆိုပြီးတော့ပြောပါတယ်သူက ဒီကြားကကြိုးရအားတော်ဒါမြတ်ဗမာဟာဝီလျံချေဘတ်စတော့ကကြပ်ချက်ပါတယ်။နောက်ဒုတိယဆောင်ရဲ့အင်္ဂလိပ်ဘာရက်စ်မစ္စတာဆက်ကအဲ့ဒီပုဂ္ဂိုလ်ကလည်းပဲအစီရေးတရားရုံးမှာစီမံရေးရှိရလားဒီကိစ္စကိုလက်တော့ဒီရက်ရှင်ဟာပေါ်ပြီးသင်ချနေရလို့ပြောပါတယ်။ဒီတရားရုံးမှာဒီကိစ္စကိုစီမံရေးမရှိဘူး။ဒီကိစ္စကိုဒီလိုဆောက်ထားခဲ့တဲ့ဒီကိုမှတ်ကြလဲပဲဒီက။ ဖောက်စီခါဘကူဇာဇမ်ဘီယာနဲ့မြန်မာနိုင်ငံတိကျဗမာပြည်နယ်ရှိတဲ့ငါအိုအိုက်စီကနောက်ပြီးလို့ဇမ်ဘီယာအပြည့်အစုံထားပြီးလွတ်လာရတယ်ဆိုပြီးတော့ဘယ်လိုပြောပါလဲ။အဲဒီဇမ်ဘီယာကလည်းပဲဒီကိစ္စကိုဆောက်ထားတဲ့ညီရှိတယ်လို့အိုက်စီကမှလည်းပဲဒီလိုအစောတည်းကြီးတိကျကိုစီမံမှုမရှိဘူးလက်တော့ဒီရေဂျူရှိတ်ကိုစီမံရေးဆိုပြီးတော့ကြားဆောက်ထားပါတယ်။
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံအတွက်နောက်အမျိုးသမီးရှင်းနေတရားပေါ့လေဒီဖီဘီအိုကိုကလည်းသူစောက်ထားပါတယ်အဲ့ဒီမှာတော့ဒီ
ကျွန်တော်ဆိုင်ရှိနေလို့ကလေးရတယ်ကျွတင်းကကြွယ်ခဲ့ရတယ်ဘာညာဆွာမျိုးတော့အင်တန်ရှိနေလို့ကျွတင်းကကြွယ်ရတယ်ဆိုပုံမျိုးဖြစ်သွားမှာဆိုလို့ဒီဘက်ရှိနေတာအဲ့ဒါကိုဆောက်လဲနေရမှာပုံစံမျိုးနဲ့ဆောက်လဲရတယ်လို့ကျွန်တော်သုံးသပ်မိပါတယ်အဲ့ဒါကြောင့်ဒီအမျိုးသမီးကတော့ဒီကိစ္စဆောက်လဲဒီ
ဘောရာကူပြောလုပ်ကြရတယ်။ဒါမှဒီလိုအမယူသဘောထိုးပြီးလုပ်နေတာမှာအိုအိုက်ရှိရဲ့ဆွေးဆောင်မှုကြောင့်ကိုယ်ကတော့ပါသွားခြင်းဖြစ်တယ်ဆိုပြီးရေးလာတယ်သူကပြောပါတယ်။နောက်ပြီးတော့ဒီလိုလုပ်ဆောင်ရဲ့နေရာကိုမြန်မာနိုင်ငံပါဝင်ဒီအာဆီယံဒီကနေ့နိုင်ငံတွေကလည်းဒီအတိရဲ့ဒီရုပ်တို့ဂျပန်တို့ကလည်းပဲယူနိုက်တက်နေရာကိုပြည်ပို့တဲ့ဒါအပူကြီးအထောက်ပံ့နေပေးနေရအောင်လက်ခံပြီ
ဟုတ်ပါပြီဦးကျော်စောနာ
ဟုတ်ကဲ့မနေ့တုန်းကတော့ဒီတရားဆွဲတဲ့ဂမ်ဘီယာဘက်ကနေပြီးတော့မှလူမျိုးလုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လုပ်တယ်ဆိုတဲ့သက်တည်ထောက်ထားရည်နဲ့ပြောသွားတယ်အဲ့တော့ဒီကနေ့ကတော့မြန်မာဘက်ကတုံ့ပြန်လျှောက်ထားတယ်ဆိုတော့ဒီနေ့လျှောက်ထားချက်တရားရောဘလောက်မှုထိရောက်မှုရှိတယ်လဲဆိုတဲ့အမှုသွားအမှုလာအခြေအနေဦးကျော်စောနာတုံ့သက်ပေးပါရှင်စက္ကန့်35စက္ကန့်လောက်ရပါတယ်ရှင့
်ဟုတ်ကဲ့ဟိုဘက်ကလျှောက်ထားတာကတော့အာဂျုံကသူကငိုပြဒီဘက်နာအောင်ပြောတာပေါ့ဗျာဒီလိုချစ်ချဲတယ်ဒီလိုအခြေအနေကိုမတားခဲ့ဘူးဆိုတော့သူကလက်တွေခိုင်မာတဲ့ကလေးတွေအသက်ခံတာမတင်းတင်းခံတာဆက်လက်ပြောတော့သူကသူကအာဒက်မန်ကရှိအာဒက်ဗီယိုရှိရလို့ပြောရင်ဖြစ်ပါလိမ့်မယ်ဒီဘက်ကတော့တရားဥပဒေချိပါတာဆိုတဲ့အကြောင်းအဲ့နောက်ကြည့်တော့စိတ်ဝင်စားဖို့မကောင်းဘူးလို့ထင်ကြရှိပါတယ်ဒါပေမဲ့ဘလောက်အလားအလာရှိတယ်လို့ဆိုတော့အဲ့ဒီပမာခဝီလင်းဆက်ဘတ်စ်ကိုကျွန်တော်တရားဥပဒေလိုသူကမေးပါတယ်ဆိုတော့ကျွန်တော်
ဟုတ်ကဲ့ပါရှင်ဒါကတော့ ICJ တရားရုံးရှိနေတဲ့ Netherlands နိုင်ငံ The Hague မြို့ကနေပြီးတော့ဦးကျော်စံသာပြောပြခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်မှာလည်းဒီတရားရုံးမှာဆက်ပြီးတော့နှစ်ဖက်အပြန်အလှန်ရှောက်ထားဖို့ရှိရမို့လို့မနေ့ဖြန်မှာလည်း VOA မြန်မာပိုင်းကနေပြီးတော့အခုလိုမျိုးဒီတရားရုံးထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးမယ်ဆိုတာကြိုပြီးတော့အသိပေးပါတယ်